'cause it only serves to make me more determined to achieve my final goal.
We need policies that help to keep women in the workforce and to address the unique barriers faced by female entrepreneurs, and they are unique.
New the Miss CYS one something we in Sanyama Kakarigo, Pisim Pim at Bolsidu, Champabu Luapare. Tabian, Mudimi Renine, a look in the pet, Midazu, I want to pay Uniara Ule, Poor Simpis in Nambo, Losan Piama Chepare.
Here I got the brat, Donald Trumpka. CY Lungama, a new midway, Omni Moodway, in Sanyare, Kakarigo, Wine Womb Pisim Bibu. Canadian, American, Mudimia, CY Gonson Rene. ဆွမ်းဆောင်ပညာရှင်များဖွံ့ဖြိုးတိုးတက်ရေးညီလာခံမှာမကြာမီကပြောကြားခဲ့တာဖြစ်ပါတယ်ခုလိုမြို့သူများစီးပွားရေးလုပ်ငန်းရမှာထောက်ခံအားပေးတဲ့ အမေရိကန်ပြည်ထောင်စုမှာမတ်လမှာမြို့သူများတမိုင်းတင်လာကိုဆင်နွှဲကြစည်ဖြစ်တဲ့အတိုင်းဒီလကြောက်ရောက်တိုင်းတမိုင်းဆက်ဆက်သမရတွေကမြို့သူများတမိုင်းတင်လာကိုဂုံပြုတဲ့ကြီးညာချက်တွေကိုထုတ်ပြန်ခဲ့ကြရမှာမတ်လတည်းနေ့ကတော့အမေရိကန်သမရထရမ့်ကမြို့သူများတမိုင်းတင်လာကိုဂုံပြုတဲ့ကြီးညာချက်ကိုထုတ်ပြန်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝမျိုးမျိုးမှာမြို့သူများအပြည့်အဝပါဝင်ဆ ကဘာထွန်းမှာလေမြို့သီးများအခွင့်အရေးကိုထောက်ခံအားပေးသွားဖို့တန်တိတ်ထံခံမာတဲ့အကြောင်းသိရကြညာချက်မှာဖော်ပြထားပါတယ်။မတ်လ၈ရက်မှာကြာရောက်တဲ့နိုင်ငံတကာမြို့သီးများနေ့ကပဲဖြစ်ပါတယ်။အဲ့ဒီနေ့ကိုမြို့သီးများအောင်မြင်မှုတွေကို1980ခုနှစ်ကထိုးစဉ်သမ္မတဂျီမီကာတာလက်ထက်ကတပတ်ကြာဆင်နွှဲဖို့ကြေညာချက်ထုတ်ပြန်ခဲ့ပေမဲ့လို့လေလွှတ်တော်ရဲ့အတည်ပြုချက်ကိုမရယူခင်နိုင်ပါဘူး။တခါ1980ခုနှစ်မှာသမ္မတရော်နယ်ရေဂန်တက်လာပြီးတဲ့နောက်လွှတ်တော်ရဲ့ထောက်ခံမှုနဲ့မြို့သီးများတမိုင်းတင်လာကိုသတင်းတပတ်ကြာဆင်နွှဲဖို့1980ခုနှစ်မှာအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြို့သမီးတွေရဲ့တမိုင်းတင်တဲ့အောင်မြင်မှုတွေဟာများပြားလွန်းလာတဲ့အတွက်တည်င်းတပတ်တာပဲအချိန်ယူဆင်နွှဲဖို့မလုံလောက်တာကိုတွေ့ရှိတဲ့အတွက်1980ခုနှစ်မှာသမ္မတရေဂန်ကတလကြာဆင်နွှဲဖို့အသက်မှပေးခဲ့ရာကစလို့ခုထိမတ်လကြာရောက်တိုင်းတလကြာဆင်နွှဲတဲ့အလေးဖြစ်လာတာဖြစ်ပါတယ်။မြို့သမီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့မြို့သမီးများဒန်းတူအခွင့်အရေးရှိမှုတွေထောင်ရက်ပြီးခဲ့သူတွေကဘယ်သူတွေပါလဲမော်လီမက်ဂရဂါကတော့ NUHB လို့ထုတ်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတမှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်ဆောင်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကောဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုးစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့မြတ်မိများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘက်ကေဒီစတန်တန်ဖြစ်ပါတယ်။သူကတော့ Seneca Falls ကြီးညာစာရင်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီကြီးညာစာရင်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရပ်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြီးညာစာရင်မှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့ ဆူဇန်ဘီအန်တိုနီနဲ့အလစ်ဘတ်ကေဒီစတန်ဒန်တို့လိုမြို့သမီးအချို့တော်ဆောင်ရည်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့ပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကိုစနီကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1948ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident.That all men and women are created equal, that they are endowed by their creator with certain
rights. ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မျိုးသားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်ကစနီကာဖောလ်စ်ကလကမှာအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်16နှစ်19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာစာရန်ကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
မြန်ဆွန်ကြီးမမေအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေမျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ကြီးညာစာရန်ကြီးမှာထောက်ပြထားပါလေဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လည်းကြီးညာစာရန်ကြီးမှာထောက်ပြထားပါတယ
် Now in view of this entire disfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးငင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်တို့ Seneca Falls ကြီးညာစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလည်းကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့တန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးကျိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can dance with me cuz it only serves to make me more determined to achieve my final goal and I come back even stronger not enough